စစ်တပ်ကအာဏာသိမ်းကြတဲ့ကဖမ်းဆီးထိန်းသိမ်းခံထားရတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညို့အမှုတွေကပုံမှန်905ခမှုတွေအတွက်ထောင်ဒဏ်နှစ်နှစ်ချမှတ်ခဲ့တဲ့အမှုအယူခံကိုခရိုင်တရားရုံးကပေးချလိုက်တယ်လို့သူရဲ့ရှင်တွေကပြောပါတယ်။မကွေးတိုင်းဝန်ကြီးချုပ်လိုပဲတရားစွဲခံထားရတဲ့တခြားပြည်နယ်ဝန်ကြီးချုပ်တွေရဲ့အမှုနောက်ဆုံးအခြေအနေတွေကိုတော့ရန်ကုန်ကလာတဲ့တင်းကိုမက်ခင်ဖြူထွေးကစူးစီးတင်ပြပေးထားပါရဲ့ရှင်။
အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုရစသက်ကြီးပုံမှား905ခါဝင်နဲ့အလုတ်ကျန်းနဲ့စွန်လကထောင်နဲ့နေ့ချမှတ်ခံထားတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုအမှုအတွက်သူ့ရှင်းနေကပြင်ဆင်ချက်အယူခံတင်ထားတာကိုခရိုင်တရားရုံးကပယ်ချလိုက်ပါတယ်။အခုလိုပယ်ချလိုက်ပြီးတဲ့နောက်ဒေါက်တာအောင်မိုးညိုရဲ့ဆန္ဒအရထက်ပြီးအယူခံဝင်တော့မှာမဟုတ်ဘူးလို့သူ့ရဲ့ရှင်းနေကအခုလိုပြောပါတယ်
။အဲ့ဒါအယူခံပတ်လက်တယ်ခင်ဗျာ။အယူခံပယ်တာပေါ့နော်။အယူခံပယ်တာပေါ့။ကျွန်တော်တို့ပြီးခဲ့တဲ့ဟာရုံးချင်းရပါတော့ကျွန်တော်တို့ဒီခေတ္တကြီးကအမိန့်ချတာပေါ့ငွေရစားနေပတ်သက်လို့ကျွန်တော်တို့ဒီဆိုင်ရချင်းတော့အမှုညူကတော့မတက်တော့ဘူးလေဆိုပြောတာကျွန်တော်တို့
ဒေါက်တာအောင်မိုးညူအပေါ်စစ်ကောင်စီကပုံမှန်905ခါခွေးနဲ့ထောင်နဲ့ချထားတဲ့အပြင်အာဂရိလိုက်စားမှုခုနှစ်မှုနဲ့လည်းတရားစွဲချပါတယ်ဒီနေ့တနင်္လာနေ့မှာအဲ့ဒီအမှုတွေအတွက်ကြားမှာစစ်ဆေးခဲ့တာနဲ့ပတ်သက်လို့ရှေ့နေကအခုလိုပြောပြပါတယ
်ဒီနေ့ကကျွန်တော်တို့အမှုကလေဒီနေ့ဆက်ရတာတော့ဒေါက်တာအောင်မိုးညူရဲ့အမှုနံပါတ်5အမှုနံပါတ်5တတိယနော်အမှုနံပါတ်6ကပြန်လည်မီကိုထုတ်တယ်နမအမှုနံပါတ်9ဖြစ်တယ်အဲ့ဒါပဲရှိသေးတယ်အားလုံးနဲ့ပတ်သက်တယ်ဟာအမှုနံပါတ်5တော့တတိယလူပြတ်တတိယတူဖြစ်တာပေါ့နော်အမှုနံပါတ်6ကဒီလူပြန်လည်မီဆက်မီတာပေါ့ခွန်5တော့ကျွန်တော်ဒီလူဖြစ်တာပေါ့အဲ့ဒါဖြစ်မရှိသေးတယ်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက် NLD အစိုးရလက်ထက်ကဝန်ကြီးချုပ်အာလုံးနီးပါးကိုဖမ်းဆီးပြီးထောင်နဲ့15နှစ်အထိချမှတ်နိုင်တဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲချပါရစေ။စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်၊ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွတ်၊မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစွန်မြင့်မောင်နဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးစံတို့ပါဝင်ပါရစေ။ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွတ်ဟာအာဂရီအမှု9မှုနဲ့တရားစွဲခံထားရပြီးအပတ်စဉ်တောက်ကြနေတိုင်းအမှုကြားနာစစ်ဆေးတာတွေလုပ်နေတယ်လို့ဒေါက်တာလင်းထွန်းနဲ့အတူအာဒီလိုက်စားမှုဥပဒေနဲ့တရားစွဲဆိုခံထားရတဲ့စီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်လွင်ရဲ့ရှင်းလင်းကပြောပါတယ
်။ဝန်ကြီးချုပ်ဒေါက်တာလင်းထွန်းရဲ့စီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်လွင်ရဲ့နောက်တစ်ခါကေကန်ကုမ္ပဏီရဲ့မန်နေဂျာဖြစ်တဲ့ကိုစိုးမင်းထွန်းရဲ့အဲ့ဒီ၃ယောက်ကိုအာဒီလိုက်စားမှုတက်ချက်ရေးဥပဒေနဲ့ဆွဲထားတဲ့အမှုမှုဝါးဝါးငါးမှုဖြစ်ပါတယ်။အဲ့ဒီငါးမှုမှာအဲဒီကတေကန်ကုမ္ပဏီရဲ့မန်နေဂျာတော့အမှုနံပါတ်1တခုမှာပဲသူကပါပါတယ်။အဲဝင်းကြီးကျောက်ဒေါက်တာလင်းထွတ်ကတော့အမှုနံပါတ်1234မှုဖြစ်ပါတယ်။စီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်လည်းကတော့1345မှုပါပဲ။ဒေါက်တာလင်းထုတ်ကအမှုနံပါတ်1မှာတယောက်တည်းစီမံဘဏ္ဍာဝန်ကြီးကတော့အမှုနံပါတ်5မှာတယောက်တည်းအပတ်စဉ်တောက်ကြနေကြဖြစ်ပါလေအမှုရဲ့တိုးတက်မှုကတော့တရားလိုပြတ်သက်သူတွေအကုန်လုံးကိုပြီးကြပြီဖြစ်နေပါပြီ
စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကိုတော့905ခါခွေအပြင်အာဂရိလိုက်စားမှုဥပဒေပုံမှန် 55 နဲ့ခုနှစ်မှုတရားစွဲထားတယ်လို့စုံစမ်းသိရပါတယ်ဝင်းကြီးချုပ်ပြည်ညံမှုတွေနဲ့ပတ်သက်လို့သူတို့ရဲ့ရှင်းလင်းတွေဘက်ကလုံခြုံရေးအခြေအနေကြောင့်ရှင်းလင်းပြောပြနိုင်ခြင်းမရှိပါဘူး။ဒါကြောင့်သူ့ရဲ့အမှုနောက်ဆုံးအခြေအနေကိုမသိနိုင်သေးဘဲဖြစ်နေပါတယ်။လက်ရှိမှာကရင်ပြည်နယ်ဝင်းကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုအာဂရိလိုက်စားမှုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လုပ်တဲ့ဆိုတဲ့အမှုတွေအတွက်စုစုပေါင်း1089နှစ်နောက်ရခိုင်ပြည်နယ်ဝင်းကြီးချုပ်ဦးညီပုကိုတော့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လုပ်ဆောင်မှုနဲ့စစ်ကောင်စီက1092နှစ်ချမှတ်ထားပါတယ်ရှင်။